ရင်ပြည်နယ်ဝန်ကြီးချုပ်နဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်တွေကိုတက်မတော်ကအငိမ့်စားပေးပြီးနောက်ဝန်ကြီးချုပ်တော်ဝင်ကနေပါအငိမ့်စားယူခွင့်ပြုကြောင်းကြေညာချက်တွေကိုမနေ့ကထုတ်သတင်းစာတွေမှာဖော်ပြပါတယ်သူတို့နှစ်ဦးဟာပြည်ထောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီကနေရွေးကောက်ပွဲဝင်ဖို့ရှိနေရလဲဖြစ်ပါတယ်ဒီလိုတက်မတော်အရာရှိကြီးတွေကိုအငိမ့်စားပေးပြီးပြည်ခိုင်ဖြိုးပါတီမှာရွေးကောက်ပွဲဝင်နေတဲ့အခြေအနေကြောင့်2015ရွေးကောက်ပွဲမှာတက်မတော်ကကြားနေပါမလားဆိုတဲ့မေးခွန်းတွေထုတ်နေပါတယ်ဒီပေါ်အမြင်တဘောသားတွေကိုကိုမိုးစော်ကစုစည်းတင်ပြထားပါတယ်ရှင်
။ကျင်းပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်တို့ဟာတက်မတော်သားပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေဝန်ကြီးချုပ်တာဝန်ကိုခန့်အပ်ထားသူတွေဖြစ်ပါတယ်။2015ရွေးကောက်ပွဲနီးကပ်လာချိန်မှာတော့သူတို့နှစ်ဦးကိုတက်မတော်နဲ့ပြည်နယ်ဝန်ကြီးချုပ်တာဝန်ကပါအငင်းစားပေးပြီးပဲခူးတိုင်းဒေသကြီးကဝါမြို့နယ်ပြည်သူ့လွှတ်တော်နဲ့ရခိုင်ပြည်နယ်အမ်းမြို့နယ်အမျိုးသားလွှတ်တော်အတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းအဖြစ်ရွေးကောက်ခံဖို့ရှိနေပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကအခုလိုပြောပါတယ
်ကျွန်တော်လည်းဒါအခုဆိုရင်တော့အမ်းမြို့နယ်ကနေပါပြည်နယ်လွှတ်တော်မှာရှင်ပြိုင်မှုကျွန်တော်အမည်စင်းတင်ထားပါတယ်ကျွန်တော်ဒီဒုတိယဝန်ကြီးဘဝကကျွန်တော်တိုင်းရင်းသားရေးရာတာဝန်တွေကျွန်တော်ထမ်းဆောင်ခဲ့ရပါတယ်တိုင်းရင်းသားရေးရာစောက်ကော်မတီဥက္ကဋ္ဌပါတိုင်းရင်းသားအလုံးကိုစားကျွန်တော်ပြည်ထောင်စုလွှတ်တော်ပြည်သူ့တို့တော်မှာသွားရောက်ဖြည့်ရှင်းဖို့နိုင်ငံတော်ကတာဝန်ပေးခဲ့ပြီးတော့မှကျွန်တော်တိုင်းရင်းသားအလုံးနဲ့ဆောင်ရွက်နေတာကနေယနေ့တော့ရခိုင်အမျိုးသားတစ်ခုတည်းအတွက်ပဲအရေးကြီးလို့ကျွန်တော်အခုဒီမှာတာဝန်ထမ်းဆောင်တာပါရခိုင်ပြည်နယ်ရဲ့တည်ငြိမ်မှုကတော့ယနေ့ပြည်သူတွေပေါ်မှာမူတည်ပါတယ်ပြည်သူတွေကတည်ငြိမ်မှုလိုချင်တယ်ဆိုရင်တည်ငြိမ်မှာပေါ့မတည်ငြိမ်မှုမလိုဘူးဆိုရင်လည်းမတည်အကျွန်တော်ယနေ့ message ကတဲ့တယ်ပဲပြောရတယ်စကားကိုလှမ်းအောင်မပြောဘူးအနာဂတ်ကဒုဒုတတမှာရှိတယ်ပါဖြစ်နေတယ်ကျွန်တော်တို့အစိုးရနဲ့ပူးပေါင်းဆောင်ရွက်ပါလို့ကျွန်တော်ပဲကျွန်တော် message ပေးပါတယ
်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလည်းဘိုးချုပ်ကြီးဒူးဘိုးချုပ်ကြီးအစင်းရှိတဲ့ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်တမရော်သားလွှတ်တော်ကိုယ်စားလှယ်60နီးပါးရွေးကောက်ပွဲဝင်ဖို့ရှိကြောင်းပြည်ခိုင်ဖြိုးပါတီကသတင်းထုတ်ပြန်ခဲ့ပါတယ်ဒီလိုတမရော်အရာရှိကြီးတွေရွေးကောက်ပွဲဝင်ဖို့ပြင်ဆင်လာတာဟာပြည်ထောင်စုလွှတ်တော်မှာပြည်ခိုင်ဖြိုးပါတီကဦးဆောင်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစိုးရတင်သွင်းပြီးချိန်မှာဖြစ်ပေါ်လာတာဖြစ်ပါတယ်လောလောဆယ်တက်မတော်ထိပ်ပိုင်းခေါင်းဆောင်တွေရွေးကောက်ပွဲဝင်ဖို့ပြင်ဆင်လာတဲ့အပေါ်မှာတော့နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်သတင်းစာဆရာတဦးလည်းဖြစ်တဲ့ဦးဇော်သက်ထွေးကအခုလိုပြောပါတယ
်ဖွဲ့စည်းပုံဆရာဦးတွေကြောင်းလဲဖို့ကြိုးပမ်းနေတဲ့ USCB တွေကအင်အားစုတချို့ဟာပါတီရဲ့ထိပ်ပိုင်းနေရာဖယ်ရှားခံလာရပြီးတဲ့နောက်မှာတက်မတော်နဲ့ USCB ပါတီကပိုပြီးကြောချင်းကတ်သွားပြီးလို့ကျွန်တော်အနေနဲ့တွေ့မြင်နေရပါတယ်အဲလိုကြောချင်းကတ်သွားတဲ့အခြေအနေမှာဟိုပါတီကိုယ်စားမှုဝင်ရောက်ဖို့တဲ့ကိုယ်စားလှယ်တည်ရွေးချယ်တဲ့အခါမှာတမရအရင်းသားယူတဲ့ပုဂ္ဂိုလ်ကြီးတွေ၊ဒုတိယပုဂ္ဂိုလ်ကြီးတွေ၊ပုဂ္ဂိုလ်တွေတော်များများဟိုပါတီဖလက်နဲ့ဝန်ထမ်းအောင်လို့ကြိုးပမ်းဆောင်ရွက်ခဲ့တာတွေ့ရတယ်။အခုဆိုရင်လက်ရှိဝန်ကြီးချုပ်တွေကိုအနားလိုပြီးဝင်ခိုင်းတာရောနောက်တမရအရင်းသားဒုတိယပုဂ္ဂိုလ်ကြီးတွေ၊ပုဂ္ဂိုလ်တွေကိုဝင်ခိုင်းတာတွေကနောက်လာမယ့်အစိုးရစက်တမ်ဘာတမရကနှမိုးတဲ့အုပ်ချုပ်ရေးမှန်နိုင်တဲ့ဥပဒေရေးမှန်နိုင်ကိုဖြစ်ဖို့ကြိုးစားတဲ့ကိစ္စတွေပဲလို့ကျွန်တော်အနေနဲ့ယူဆပါတယ်။
တမရော်အရာရှိကြီးတွေအငိမ့်စားယူပြီးပြည်ခိုင်ဖြိုးပါတီကနေဝင်ရောက်ရွေးခန္ဓာကြောင့်တမရော်ကရွေးကောက်ပွဲမှာတမတ်ရှိရှိကြားနေပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိလာပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာ2010ခုနှစ်မှာတမရော်ကခေါင်းဆောင်တွေဦးစီးတည်ထောင်ခဲ့တဲ့ပါတီဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲမှာတော့လက်ရှိအတိုက်ခံပါတီဘက်ကအခြေအနေကိုတွက်ဆပြီးအင်အားဖြည့်တဲ့သဘောလိုယူဆကြောင်းစာရေးဆရာဒေါက်တာခမောင်ညိုကပြောပါတယ
်တစ်ဖက်ကNLD ကအင်အားကြီးနေပြီးသူကလည်း NLD ပုံရုံကြီးတဲ့အချက်လေးတွေကရှိနေတော့အဲ့တော့သူတို့လည်းဟိုပြင်ဆင်မှုတွေအများကြီးဖြစ်လာစရာအကြောင်းရှိတော့ပါလေနော
်တမရော့ခေါင်းဆောင်တွေအခုလိုပါတီနိုင်ငံရေးမှာပါဝင်လာတဲ့အပေါ်မှာတော့
တမရော့အုပ်ချုပ်ရေးကဟိုဆရာပြတ်တမှုဘက်ကိုပါနိုင်တယ်လို့တော့ဆိုနိုင်တော့ပါလေကျန်တဲ့ဟာတော့သူတို့လျှော့မယ်လို့တော့ကျွန်တော်မထင်သေးဘူးတချို့လူတွေကတော့ဟောသူတို့လက်ထဲကိုမရသေးတဲ့အာဏာတွေကိုဆက်ပြောလို့ကျင်တယ်အာဏာကနေကျန်တဲ့စီဝါရေးကပါရယူကျင်တဲ့ဆန္ဒတွေနဲ့တွန်းလို့မယ်ဆိုရင်ဆက်ဆက်ပြီးတိုင်းပြည်ရဲ့ဒုက္ခရောက်အောင်လို့ချင်ပါတယ
်အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခမောင်ဆွေကလည်းပြည်ခိုင်ဖြိုးပါတီဟာအရင်ချမှတ်ထားတဲ့မူဝါဒတွေကပြောင်းလဲမဲ့အခြေအနေမရှိကြောင်းလည်းသုံးသပ်ပြောဆိုပါတယ
်ဆက်နေပါတီကိုတက်မှာပါတီကဘာမှရှိပြီးဝင်ကြတာဟာဆက်နေပါတီကိုပြန်ပြီးတော့သူတို့မူဝါဒတွေတက်မှာအောင်ခံယူဖို့
ဒီလိုတက်မတော်ကနိုင်ငံရေးအပေါ်မှာဆက်လက်လွှမ်းမိုးမဲ့အခြေအနေတွေကြောင့်လာမယ့်အထွေထွေရွေးကောက်ပွဲဟာကြီးမားတဲ့အပြောင်းလဲတွေပေါ်ဆောင်ဖို့ခက်ခဲမယ်လို့သုံးသပ်တာတွေလည်းရှိနေပါတယ် Tamro Kawi Usijo, Bujumuji, Meon Langaro, Tamro Ha, Yuko Bema, Wenyo Swapemam Ho Jone, Yuko Bue Jalago, Timatu, Lekama Pijong, the Demi Ariani, the same Amakan Piosu Tabade.